တနင်္ဂနွေနေ့အစောပိုင်းက2012ခုနှစ်ကအီဂျစ်သမ္မတမူဘရက်ကိုဖျောက်ချခဲ့တဲ့လူလူအုံကြွမှုအစပြုခဲ့တဲ့မြို့တော်ကိုင်ရိုကဒါရာရီအင်းမြစ်မှာဆန္ဒပြသူတွေစုယုံပြီးတော့ရဲတပ်ဖွဲ့ဝင်တွေကိုကြောက်တုံးနေနဲ့ပစ်ပေါက်ခဲ့ကြပါတယ်။လက်ရှိသမ္မတမော်စီရဲ့လုံပိုင်ခွင့်အာဏာတိုးမြှင့်လိုက်တာကိုလူလူဆန္ဒပြနေတဲ့၃ရက်မြောက်နေ့မှာရဲတပ်ဖွဲ့ဝင်တွေကလည်းဆန္ဒပြသူတွေကိုမျက်ရည်ရိုပုံးနဲ့တုံးပြီးတော့ဖြစ်ခတ်နှိမ်နှင်းကြပါတယ်။တရားဥပဒေလုံပိုင်ခွင့်ကိုကျော်လွန်တိုးမြှင့်လိုက်တဲ့သမ္မတမော်စီရဲ့လုံပိုင်ခွင့်အာဏာအသစ်နဲ့အတူအထက်လွှတ်တော်စုယုံခွင့်နဲ့အခြေခံဥပဒေရေးသားခွင့်တွေကိုလွှမ်းမိုးချုပ်ကန့်ထားတဲ့ Islamic အဖွဲ့တွေကိုအကာအကွယ်ပေးတဲ့အာဏာကိုလည်းတိုးချဲ့လိုက်တာဖြစ်ပါတယ်။တရားရေးဆိုင်ရာစဉ်စားဆုံးဖြတ်ခွင့်ကိုကျော်လွန်ပြီးတော့လုံပိုင်ခွင့်ပေးထားတဲ့ဒီအာဏာအသစ်ကိစ္စဆွေးနွေးဖို့အတွက်သမ္မတမိုဟာမက်မော်စီဟာတနင်္လာနေ့မှာနိုင်ငံရဲ့အမြင့်ဆုံးတရားရေးအာဏာပိုင်တွေနဲ့တွေ့မယ်လို့အီဂျစ်နိုင်ငံပိုင်သတင်းတွေကဖော်ပြကြပါတယ်။ဒီနေ့တွင်နေ့ကတော့အီဂျစ်နိုင်ငံမှာနိုင်ငံရေးပြည်ပခန့်တွေကိုရှောင်ရှားနိုင်ဖို့ညီနိုင်ဆွေးနွေးကြမှာဖြစ်တယ်လို့နှစ်ဖက်စလုံးကကြိုတင်ပြီးတော့ပြောဆိုပါတယ်။သမ္မတရဲ့လုံပိုင်ခွင့်အာဏာအသစ်ဟာနိုင်ငံအချုပ်အခြာအာဏာနဲ့ပတ်သက်တဲ့ကိစ္စတွေအတွက်ပဲသုံးသင့်တယ်လို့ဗဟိုတရားရေးကောင်စီကပြောပါတယ်။ဒီအဖွဲ့ရဲ့ကြေညာချက်ကိုရုပ်မြင်သံကြားကနေဖော်ပြရမှာတော့အတိအကျတင်ပြတာမျိုးမရှိပေမဲ့လုံပိုင်ခွင့်နဲ့ပတ်သက်လို့ဓာတ်ရိုက်ပေးချတာမျိုးမရှိပါဘူး။တရားသူကြီးတွေနဲ့ဆိုးရရှိနေတဲ့အပါအဝင်တပိတ်မောက်ဆန္ဒပြသူတွေအလုပ်ခွင်နဲ့ပြောင်းဝင်ကြဖို့ကိုလည်းဒီကြေညာချက်ကတိုက်တွန်းလိုက်ပါတယ်။သမ္မတမော်စီကတော့ဒါဟာယာယီတာဖြစ်ပြီးတော့သူ့အနေနဲ့နိုင်ငံရေးဖွဲ့စည်းတွေနဲ့ဆွေးနွေးပြောဆိုမှုတွေလုပ်မှာပါလို့ထပ်တလဲလဲကတိပြုပြောဆိုခဲ့ပါတယ်။အီဂျစ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်မှာတော့လမ်းမပေါ်ဆန္ဒပြမှုတွေဖြစ်ချိန်ကစလို့စနေနေ့ဈေးဖွင့်ချိန်မှာဈေးမငြိမ်မဲနဲ့ဆရာကိုင်းနှုံးလောက်အတက်ကျဖြစ်သွားခဲ့ပါတယ်။မနစ်ကသမရဟောင်းမူပါရဲ့ယာရုကဖြုတ်ချခံရပြီးကလေးကဖြစ်ခဲ့တဲ့မတည်ငြိမ်မှုတွေထဲမှာအကြီးမားဆုံးလို့ဆိုရမယ့်ငွေလဲနှုံဆုံးရှုံးမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။